စကိုင်းပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ3ရက်နေ့ကနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံပူးတွဲလုပ်ငန်းကော်မတီအစည်းအဝေးကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာမြန်မာကိုယ်စားလှယ်တွေဘက်ကဒီဒုက္ခသည်တွေကိုအချိန်မရွေးပြန်လည်ခံဖို့အစီအစဉ်ရှိနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေကိုထပ်လောင်းပြီးပြောကြားခဲ့ပါတယ်။ရိုဟင်ဂျာတွေနေရပြန်ဖို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးတာ၄ချိန်ရှိပြီးဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ပြန်ဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ဒီပြန်ဖို့ရေးအစီအစဉ်အခုထိမအောင်မြင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အခြေအနေနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာခရိုင်ကုတုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကဥမ္မမောင်တင်ကအခုလိုပြောပါတယ်။
ကျားကတော့လောလောဆယ်နဲ့မှာသူရကပရောနေတကြပြည်ရင်းပြီးတော့ကျွန်တော်တို့တုံးစုစားကတော့ကာယောမယ်ဆိုလို့ဆိုရင်ဒီပါတီရှင်းကလောလောဆယ်စားနိုင်တယ်ဆိုလို့ဆိုရင်ဒီပါတီရှင်းမှာပုံဘူလာဝဲကနေကျွန်တော်တို့ဝင်မယ်ဆိုလို့ဆိုရင်ပုံဘူလာဝဲအဲ့ဒီမှာကျွန်တော်အသက်ခံပြီးတော့ဒါရိုက်ကျွန်တော်မူလာနေရပြည်နေကျွန်တော်တို့ညီရမယ်ဆိုပြီးတော့မူလာရေးပါဘူးအဲ့လိုမျိုးမလို့ရင်တို့ဂျာစကန်နဲ့ပရောပုံဆိုလို့ဆိုရင်ကျွန်တော်ကလာမဆောင်
စခန်းအမှတ်19တန်ခါလီဒုက္ခသည်စခန်းကဦးအန်နူဝါကလည်းသူတို့ရိုဟင်ဂျာဒုက္ခသည်တွေလက်ရှိနေရပြန်မှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အလုံးစုံရဲ့အခြေအနေမှာတော့ဘယ်လိုမှပြင်မနေတဲ့အနေနဲ့မရှိသေးပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြင်မနေရင်ကျွန်တော်တို့လုံခြုံရေးဆိုတော့ကျွန်တော်တို့ကိုယ်ပိုင်ကိုယ်ညံ့မယ်တော့မှပလတ်ပြီးတော့နေတိုင်းနိုင်အခြေအနေတော့အားမရှိဘူးလေ။ဒါကြောင့်မလို့ဒီချိန်မှာကျွန်တော်တို့သမတော်ကိုပြောရမယ်ဆိုရင်ကျွန်တော်ဒီတိုင်းရင်တော့ဘလုံးမပြင်နိုင်တဲ့နေတာတော့မသိရပါဘူးအဓိကပြောရလို့ရှိရင်မြန်မာနိုင်ငံဆွေးနွေးနေကျွန်တော်တို့ရဲ့ရပိုင်ခွင့်တွေကိုကျွန်တော်တို့ဆွေးနွေးနေလူယူတာကျွန်တော်တို့ပြင်ဆိုင်မှုတွေကိုကျွန်တော်တို့ရဲ့ဝန်ကြီးညီညာမှုတွေကိုဆက်လက်ပြီးတော့ကျွန်တော်တို့ပြင်ဆိုင်မှုပြည့်မယ်ဆိုရင်တော့ကျွန်တော်ပြင်နိုင်တဲ့နေတာပေါ့
ဒုက္ခသည်စခန်းတွေမှာရှိတဲ့ဟိန္ဒူဘာသာဝင်တွေကတော့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လို့ကြတယ်လို့သိရပါတယ်မောင်တော်မျိုးကဟိန္ဒူဘာသာဝင်တဦးဖြစ်တဲ့ဦးမောင်လာကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကသူတို့ဟိန္ဒူဘာသာဝင်တွေနေရပြန်လို့ကြတဲ့အကြောင်းတွေကိုအခုလိုပြောပါတယ်
။သူတို့ကဒီဘက်ကိုလာရှင်တယ်။သူကဖွန်ဒူလို့ဒီလိုမလာနိုင်ဘူးလို့ပြောတယ်။ဆံရဲကသူကကဖွန်ဒူလို့ဆိုပြီးရဲလို့ပြောတယ်။ဒီလိုဟိန္ဒူကိုဖွန်ဒူလို့ယူနေဒီဘက်ကလာရင်ကျန်တဲ့လူကကျန်နေမှာလို့ပြောပါရဲ့။အဲ့ဒီကြောင့်သူလာမလာနိုင်ဘူးလို့ပြောတယ်။
ပြီးခဲ့တဲ့ရက်ကနေပြည်တော်ကတွေ့ဆုံပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့ဘက်ကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ဟိန္ဒူဘာသာဝင်400ကျော်ကိုအမြန်ဆုံးပြန်လည်လွှတ်ပြောင်းပေးဖို့ဆွေးနွေးခဲ့တယ်လို့လည်းသိရပါဗျ။လက်ရှိမှာမြန်မာအစိုးရကနေရက်ဆုံးခွာသူ 9,000 ကျော်ကိုစစ်ဆေးပြီးဖြစ်ပြီးအဲ့ဒီစစ်ဆေးပြီးတဲ့သူတွေကိုမြန်မာဘက်ကအချိန်မီ၍လက်ခံနိုင်ကြောင်းပြောကြားထားပါတယ်ရှင်။